ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့လူစီကားရဲ့လွတ်တော်အဆောက်အဦနီးမနေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်တိုက်ခိုက်သူအပါအဝင်အနည်းဆုံးလူ9ဦးသေဆုံးသွားပါတယ်။အကြမ်းဖက်တိုက်ခိုက်သူကလွတ်တော်အဆောက်အဦနီးကဝက်မင်းနစ္စတာကစားပေါ်မှာရှိနေတဲ့လူတွေကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်အောက်လွတ်တော်ချန်စီယိုကိုသူ့ကားနဲ့ဝင်တိုက်ပြီးလုံခြုံရေးတအုပ်ကိုပါဓာတ်နဲ့ထိုးတက်ခဲ့တာဖြစ်ပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုစူးစီးပြီးတော့တင်ပြမှာပါရှင်
။လန်ဒန်မြို့လည်းကောင်မှာရှိတဲ့ဗြိတိရှားလွတ်တော်အဆောက်အဦနီးဒေသဆောင်တော်ကြီးနေ့လယ်နာရီဝန်းကျင်ကကားနဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အဲဒီကားနဲ့တိုက်ခိုက်သူဟာနောက်ပိုင်းမှာလွတ်တော်အဆောက်အဦနဲ့ဝင်မှုစူးစမ်းရင်းလုံခြုံရေးတာဝန်ယူထားသူရဲတပ်ဖွဲ့ဝင်တွေအပါအဝင်နီနာမှာရှိတဲ့သူတွေကိုဓာတ်နဲ့လိုက်ထိုးခဲ့တာဖြစ်ပါတယ်။အခုလိုကားနဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အဖြစ်အပျက်ကိုဗြိတိရှားရဲတပ်ဖွဲ့ကအကြမ်းဖက်တိုက်ခိုက်မှုအဖြစ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းရဲတပ်ဖွဲ့အကြမ်းဖက်မှုတပ်ဖြတ်ရေးဌာနအကြီးအကဲလည်းဖြစ်လက်ထောက်ရမင်းကြီးလည်းဖြစ်တဲ့မက်ဂရော်လီကပြောပါတယ
်။ As you know, we've declared this as a terrorist incident and the counter-terrorism command are carrying out a full-scale investigation.
အလုံးစည်ရတဲ့အတိုင်းပါပဲ။ဒီတိုက်ခိုက်မှုကအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့အကြောင်းကျွန်တော်အနေနဲ့ကြေညာထားပြီးဖြစ်ပါတယ်။ဒါကြောင့်လေဒီကနေ့ဖြစ်ပျက်သွားတဲ့အခြေအနေတွေအပေါ်အကြမ်းဖက်တပ်ဖြည့်ရေးဌာနအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝလုပ်ဆောင်နေပြီဖြစ်ပါတယ်
။ဒါပြင်တိုက်ခိုက်မှုဘလို့စဖြစ်တယ်ဆိုတဲ့အခြေအနေနဲ့ပတ်သက်လို့လည်းလက်ထောက်ရဲမင်းကြီးမက်ဂရော်လီကအခုလိုရှင်းပြပါတယ်
။ The attack started when a car was driven over Westminster Bridge hitting and injuring a number of members of the public also including three police officers.
ပါလီမန်အဆောက်အဦစီးဦးတည်တဲ့ Westminster တရားဝါလမ်းလေးပလက်ဖောင်းမှာရှိနေကြတဲ့လူတွေကိုကားနဲ့ဝင်တိုက်ခဲ့တဲ့အတွက်ဒုံကျွဲကနေပြန်လာတဲ့ရဲတပ်ဖွဲ့ဝင်၃ဦးအပါအဝင်လူများအပြားထိခိုက်ဒဏ်ရာသွားခဲ့ကြပါတယ်။အဲဒီနောက်ကာသမားဟာပါလီမန်အဆောက်အဦရဲ့ချန်စီယိုကိုဝင်တိုက်ပြီးကားမောင်းသူဖြစ်တဲ့အဲဒီဓာတ်ကင်ထားတဲ့အမျိုးသားကလူငင်းသမျှကိုဒဏ်နဲ့တိုက်ခိုက်ပြီးပါလီမန်အဆောက်အဦထဲဝင်ဖို့ကြိုးစားခဲ့ပါတယ်
။ဒီအချမ်းဖက်တိုက်ခိုက်သူဟာတရားပေါ်မှာကားနဲ့ဝင်တိုက်ခဲ့တာကြောင့်လူ9ဦးသေဆုံးခဲ့တယ်လို့လွတ်တော်အဆောက်ရဲတပ်ဖွဲ့ဝင်2ဦးလည်းဓာတ်ဒဏ်ရာနဲ့သေဆုံးသွားတယ်လို့ဆိုပါတယ်။အချမ်းဖက်တိုက်ခိုက်သူတွေကိုတော့လွတ်တော်အဆောင်ရဲတပ်ဖွဲ့ကတနက်နေ့ပြစ်တက်လိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လက်ရှိမှာတော့အကြမ်းဖက်တိုက်ခိုက်သူအပါအဝင်၄ဦးသေဆုံးသွားပြီးအနည်းဆုံး20လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။သေဆုံးသူတွေထဲလွတ်တော်လုံခြုံရေးတာဝန်ယူထားတဲ့ရဲတပ်ဖွဲ့ဝင်2ဦးအပြင်အမျိုးသမီး2ဦးလည်းပါပါတယ်။အခင်းဖြစ်သွားတဲ့အခြေအနေတွေကိုဒဏ္ဍာမြို့မှာနေထိုင်တဲ့မမေစန္ဒီကအခုလိုရှင်းပြပါတယ်
။အဲ့ဒီနားမှာကင်တက်ဟိုကျောင်းသားလေးတွေကအဲ့ဒီနားရောက်မယ်ဆိုတော့အဲ့ဒီကင်တက်ကျောင်းသားလေးတွေကိုလည်းအဝင်တိုက်ခိုက်တာကိုပြောတယ်။နောက်တစ်ခုကကြတော့အချင်းဖြစ်ပေါ်တဲ့နေရာကနေတော့မိမတယောက်တည်းသူကဒဏ်ရာရအဲ့မိမကလည်းဟိုဆေးရုံမှာနေသွားတယ်လို့ပြောရပေါ့နော်မြစ်ထဲကနေတော့မိမတယောက်ကလည်းသူတို့ကဲနိုင်တယ်လို့ပြောသူကဲလိုက်ရတယ်လို့သူတို့ပြောတယ်အဲ့ဒါအဲ့မိမကတော့မသိဘူးပေါ့နော်သူတွေမိမကလည်းဟိုဆဲလိုက်ရဆိုကြည့်ရတာပြင်းရင်းလွှားရင်းနဲ့ပဲဟိုမြစ်ထဲထွက်ကြွားလာတာမပြောတတ်ဘူးဒီ big plan အရှိပေါ့နော်ဒီဒီဖြစ်တော်အရှိရာဒီ west minister ဘူဒါယုံကိုဖြစ်ဖြစ်ချင်းကိုဟိုပိတ်ချလိုက်တယ်လို့ပြောတယ်ဆိုတော့နောက်ပြီးတော့ဒီ west minister ဒီအဲ့ဒီဖြစ်တော်ကတဝိုက်ကိုလည်းအခုအချိန်ထိကိုသူဒီ lockdown ပေါ့နော်ဟိုလုံးဝကိုလုံခြုံရေးတွေနဲ့လုံးဝကိုအိမ်နာကြီးအကုန်လုံးကိုပိတ်ထားတယ်လို့ပြောတယ်အခုအချိန်ထိကိုသူဖြစ်ဖြစ်ချင်းနဲ့ပိတ်တဲ့အချိန်ထိနဲ့ပိတ်ထားတော့မယ်အခုဒီအချိန်နေရတော့ပေါ့လေအခုဟာလုံခြုံရေးကအရန်တင်းကျပ်နေတော့ဟိုဆန်နီတော်မှအခုဒီအိမ်ပြန်လို့ရှင်ရင်နည်းနည်းလေးမိုးချုံမှပြန်မှာဆိုတော့ရထားကြီးကားကြီးလည်းကျက်မှာပဲလေဟုတ်ကဲ့လုံခြုံရေးကတော့ပူရယုံလို့တော့ပြီးတော့ဘာလို့မှတော်တော်လေးတော့ကျက်မှာပဲ
ထိခိုက်ဒဏ်ရာသူတွေတဲ့လိလာကြီးခီးစင်နဲ့ရောက်နေကြတဲ့ပြင်သစ်ကျောင်းသား၃ဦးအ ਨੇ ဆုံးပါဝင်တယ်လို့ဆိုပါတယ်အခုအခင်းဖြစ်သွားခဲ့တဲ့အောက်လွတ်တော်အဆောက်အဦနေ့မှာနေထိုင်တဲ့ကိုထွန်းထွန်းကလည်းအခုလိုတိုက်ခိုက်မှုဖြစ်တယ်ဆိုတာကြားရတဲ့အတွက်အားအသင့်မိသွားတယ်လို့ပြောပါတယ်
ဆော့ကြောင့်ဖြစ်သွားတာပေါ့နော်အဲ့တော့အော်ပါတယ်ဘာလို့ကိုယ်အိမ်သားမှာဖြစ်တာဆိုတော့ဟိုဘာများဖြစ်သွားလဲပေါ့ဘာလို့ဖြစ်တာလဲတော့မသိအဲ့လိုဖြစ်သွားတာပေါ့ဆော့ဖြစ်သွားတာပေါ့အဲ့ဒီပါလီမန်ကကျွန်တော်အိမ်ကတိတ်ကမဝေဘူး9မိနစ်လောက်လမ်းဆောင်တော့ရတယ်အဲ့ညာတော့အရန်စီရနေရပဲအများအားဖြင့်တော့ယုံနေနေရတယ်နောက်တစ်ခါ tourist နေရတယ်နေပြီးတာပေါ့အဲ့တော့အများအားဖြင့်ပီတန်ဟောဝီတေရောအများအားဖြင့်ပီစီဖြစ်တဲ့ area ပဲလူမပြတ်ဘူးအဲ့ညာလူပြတ်တယ်ဆိုတာမရှိဘူးတော်တော်ရှားတယ်ဟိုဟာနေခြင်းမဲ့ rest hour မဟုတ်တော့မှာပဲလူတို့ဒီကအနေနဲ့တိုးရစ်တင်နေပြည်နေရနေရအဲဒီဟိုကဟိုငွေရောမိုးအဆောင်ရောအဲ့နေရာအလုံးမျိုးဒီစီးအေရီးယား
အခုကဒီလူကသူကတံတားကိုဖြတ်ပြီးတော့တံတားပေါ်မှာရှိတဲ့လူတွေကိုတောက်လျှောက်တိုက်လာပြီးတော့လွတ်တော်အဆောက်ဦးအထိသူကချန်စီကိုဝင်တိုက်တယ်ဆိုတော့အကွေအဲ့တံတားနဲ့လွတ်တော်နဲ့ကဘယ်လောက်တော့များဝေးသူကဘယ်လောက်တော့များမောင်းလာရမလားအဲ့တံတားကနေစပြီးတော့လေဘယ်လောက်များဝေးလဲ
တိတ်တော့မဝေးဘူးတံတားပေါ်မှာဆိုလို့ရှိရင်ပါလီမန်အဆောက်ဦး အထိုက်ပေါ့နော်အဲ့ဒီဘန်နိုင်စင်းနားဆိုလို့ရှိရင်ဒါချင်း2မိနစ်လောက်နဲ့ရောက်တယ်ဒါပေမဲ့တခုစီကအဲ့ဒီအစ်စ်မှာလည်းပါလီမန်အစ်စ်မှာလည်းအဲ့လိုမျိုးပဲလို့ခေါ်မယ်ဒီလို family 3ကြီးအတုံးကြီး3ကြီးအများကြီးပဲခြားထားတာရှိတယ်အဲ့လိုမျိုးအသက်ချင်းမှာဆိုလို့ရှိရင်အဲ့လိုမျိုးခြားပေးထားတာပဲ
အရှိလမ်းမ6နိုင်ငံကလေရင်နဲ့လာကြမဲ့ခီးတဲ့တွေအနေနဲ့ laptop computer နဲ့တခြားလျားစစ်ပစ္စည်းအကြီးစားတွေလေရင်ပေါ်ကိုနဲ့တပါတဲ့တယ်ဆောင်ဝင်ပြစ်တင်လိုက်ကြောင်းဒီတင်ကအင်္ဂါနေ့မှာကျင်းပလိုက်တဲ့အတွက်ဗြိတိရှ်အစိုးရအနေနဲ့ဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြောင်းတည်င်းများကြိုရထားသလားဆိုတာစဉ်းစားစရာရှိတယ်လို့လည်းမတ်မေဆန်နီကပြောပါတယ်
။နောက်တစ်ခုစိတ်ဝင်စားဖို့ကောင်းတာဘာလဲဆိုတော့မနေ့ရပဲမနေ့ရပဲဒီဗြိတိန်ကနေပြီးတော့ဒီအာရဗ်နိုင်ငံတချို့ဒီတာကီတို့ဂျွေကီတို့နောက်ဆိုဒီအာရေဗီယာတို့အဲ့တော့အာရဗ်နိုင်ငံတချို့ကနေလာတဲ့အာခိအဒီလေရင်လေးပေါ့နော်အဲ့လေရင်လေးပေါ်မှာအာလက်စစ်ပစ္စည်းမတရားဘူးဆိုပြီးတော့သူတို့အမိန်ထုတ်လိုက်တယ်ပေါ့နော်ဆိုတော့ဒီနေ့အပြရလဲသူတို့ဒီနေ့လိုဟာမျိုးမှာဒီလိုဖြစ်မျိုးဖြစ်တော့သူတို့ဒီဗြိတိန်အနေနဲ့ပဲဟိုဒီလုံခြုံရေးအရာပေါ့နော် warning ရသူတို့အရင်ကရှိသိထားဟိုကြားထားတာများသိထားတာများရှိသလားဆိုပြီးတော့မေးခွန်းထုတ်ဆရာတော့ရှိတာပေါ့လေအဲ့ဒါလေးကတော့စိတ်ဝင်စားဖို့ကောင်းတာပေါ့
အချင်းချင်းသွားပြီးမကြာခင်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗြိတိန်ဝန်ကြီးချုပ်ဒရက်ဆာမေနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီအကြမ်းဖက်တိုက်ခိုက်မှုအတွေ့အတိအဝပူးပေါင်းဆောင်ရွက်ပေးသွားမယ်လို့ပြောကြားခဲ့ကြောင်းအင်ဂျူရောပြောခွင့်ရရှောင်းစပိုက်ဆာကဒင်းလောက်တွေကိုပြောပါတယ်ခင်ဗျ